ရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်ကြောက်တော်နယ်မင်းပြားစတဲ့မြို့တွေကကျေးရွာတချို့မှာမြန်မာစစ်တပ်ကပစ်ခတ်တဲ့လက်နက်ကြီးကြီးကြတဲ့အတွက်ဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းရခိုင်ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ရက်အတွင်းမှာပဲလက်နက်ကြီးကြီးကြပြီးတော့လေးဦးထပ်မံထိခိုက်ဒဏ်ရာရရှိခဲ့ပြီးထိခိုက်ဒဏ်ရာရတဲ့အထက်မှာကလေးငယ်တချို့လည်းပါဝင်တဲ့အကြောင်းပြောပါတယ်။ရခိုင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုကိုသားညုံကပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြို့နယ်ကနဂရာကြီးရွာကိုမနေ့ည7နာရီလောက်မှာမြန်မာစစ်တပ်ဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးထိမှန်ပြီးတော့အသက်9နှစ်အရွယ်ကလေးငယ်တူသေဆုံးခဲ့တယ်လို့နဂရာကြီးရွာလူကြီးတူက VOA ကိုပြောပါတယ
်။အဲသူတို့ကနေပြီးတော့ဒီလက်နက်ကြီးကနေပြီး7နာရီ6မိနစ်မှာစာပစ်ပါတယ်ခင်ဗျ။ပြည်သူက7နာရီ15မိနစ်အချိန်လောက်မှာအထိပါတယ်ခင်ဗျ။အဲ့ဒီအင်ကိုတယောက်တည်းတယောက်တန်ရရတယ်
။ထိခိုက်သေဆုံးတဲ့တဲ့နဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရသေးပါဘူး။ဒါပြင်ပြီးခဲ့တဲ့စက်တင်ဘာလ20ရက်နေ့ကလည်းအဲ့ဒီနဂရာကြီးရွာကိုလက်နက်ကြီးကြီးကျောက်ခဲ့တာကြောင့်ဒေသခံ၄ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့နေတချို့ပျက်စီးသွားခဲ့တယ်လို့လည်းဒေသခံတွေကပြောဆိုပါတယ်။အခုလိုမျိုးမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့မကြမကြာပစ်ခတ်တိုက်ခိုက်တဲ့အတွက်ဒေသခံရွာသားတွေစိုးရိမ်ပြီးတော့ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်။စစ်ကောင်စီဘက်ကတော့ဒီလိုမျိုးလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေရတဲ့ဆိုတဲ့ပြောဆိုချက်ပေါ်မှာတုံ့ပြန်တာသတင်းထုတ်ပြန်တာမရှိသေးပါဘူး။အေလနက်ကိုင်ဖွဲ့ဟာညီနေကလန်ချက်ကိုလက်မခံဘဲနဲ့နေကြားဆောင်စခန်းတွေကိုစတင်တက်ခိုက်တဲ့အတွက်လိုအပ်တဲ့အတိုင်းတုံ့ပြန်နေတယ်လို့စစ်ကောင်စီဘက်ကပြောပါတယ်။နဂရာကြီးရွာသားတူကတော့တိုက်ပွဲဖြစ်တာမဟုတ်ဘဲနဲ့အရက်သားတွေညီထိုင်တဲ့နေအိမ်တွေကိုပစ်ခတ်နေတာဆိုပြီးတော့ဆွဆွဲပါတယ
်။ဆရာနာချင်းဆိုတာအနေနဲ့ဒီလိုလုပ်တာတော့မတရားဘူးလို့ကျွန်တော်တို့အဲ့လိုသုံးသပ်ပါတယ်ခင်ဗျာ။စီးရဲတစ်ခုလုပ်တယ်ဆိုလို့ရှိရင်တော့စနစ်တကျနဲ့ရန်သူကိုတိုက်ခိုက်ဖို့အတွက်လိုအပ်ပါတယ်။အဲ့လိုမဟုတ်ဘဲနဲ့သူတို့ကနေပြီးတော့ဒီ UR ကိုပြင်မဲ့ပြီးတော့တိုက်ခိုက်တာဆိုလို့ရှိရင်တော့ဒါနေပြီးတော့ဒီစစ်အာဏာဆိုလို့ရှိရင်တော့ဒီရဲစွဲပြမှုကျွလွန်နေလို့ကျွန်တော်အဲ့လိုသုံးသက်ပါတယ်ခင်ဗျ
။ဒါပြင်ဒီကနေ့မနေ့ပိုင်းကလည်းမင်းပြမြို့နယ်အတွင်းကြေးရတချို့ကိုမြန်မာစစ်တပ်ဘက်ကလေရင်တွေနဲ့လေကြောင်းကနေပြီးတော့ထိုးစစ်ဆင်ပစ်ခတ်ခဲ့တယ်လို့ဒေသခံတူကပြောပါတယ်။မင်းပြမြို့နယ်ကခေါလောင်ချောင်းကြေးရအတွင်းလက်နက်ကြီးကြီးကြဲရောက်ပောက်ကွဲခဲ့ပြီးတော့ဖုံးချောင်းအောက်မှာပုံးနေသူတွေတဲကအသက်စနစ်ဝင်းကျင်ကလေးငယ်နှစ်ဦးနဲ့အမျိုးသမီးတူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ခေါလောင်ချောင်းဒေသခံတူကပြောပါတယ်။ထိခိုက်ဒဏ်ရာမပြင်းထန်ပေမဲ့စစ်ကူတမှုခံယူနေရတယ်လို့ဒေသခံကပြောပါတယ
်။မီဒီယာပြစ်လိုက်တဲ့ဒီဇန်ကမှဖုံးချောင်းကအဲချောင်းအောက်ကနေတိုင်ကိုကြတော့သူတဲကဟိုအစားနိုင်စင်သွားတယ်သူတို့ကလေး၃ယောက်မင်းကလေးက20ကျော်ယောက်ျားလေးနှစ်ယောက်ကကြတော့30နဲ့တစ်နှစ်လား73လားမသိဘူး3ယောက်သူတို့ကဟိုတိုက်ပွဲဖြစ်မယ်ဆိုတော့ဖုံးရွာရဲ့ဖုံးကျောင်းမှာတော့ပုံတာပေါ့အဲ့မှာနေပြည်ပြစ်လိုက်တဲ့ဟိုကြီးကံကလာထိတာဟိုဒဏ်ရာတော့တိတ်မပြင်းထန်ဘူးဟိုရှေးကမ်းမှာသူတို့ဟိုရှေးလေးပါလိထဲပတီးပါနေ
ရှေးတက်မှနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တွေမှာမြန်မာစစ်တပ်ဘက်ကကုန်းကျောင်းရေကျောင်းလမ်းတွေကိုပိတ်ဆို့ပြီးတော့အေးရခိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့ကိုမထောက်ပံ့မှုစီးပွားရေးလုပ်ငန်းရှင်တွေဒေသခံပြည်သူတွေကိုသတိပေးနေပါတယ်ဒေသခံတွေအကြားမှာတော့စနေခါသေးပို့ဆောင်ရေးခက်ကြုံနေရတယ်လို့လည်းပြောပါတယ်ရခိုင်မြောက်ပိုင်းဒေသမြို့နယ်တချို့မှာပြီးခဲ့တဲ့လပိုင်းကစပြီးတော့အေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့ထောင်နဲ့ချီတဲ့ဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးနေရပါတယ်ခင်ဗျာ